VOA American တံခါးနေထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မကအလိမ်ပါပါယူကရိန်းနယ်စပ်မှာရှိတဲ့တပ်တချို့ကိုပြန်ရုပ်သိမ်းမယ်လို့ရုရှားဘက်ကပြောပေမဲ့အခုအထိတော့တင်းမာမှုလျော့သွားတဲ့အခြေအနေမတွေ့ရသေးတဲ့အကြောင်းနဲ့ရုရှားဘက်ကတပ်တွေတိုးပြီးခြားထားနေစေပဲလို့နေတိုးမဟာမိတ်အဖွဲ့အတွေ့ရင်းမှုချုပ် Jens Stoltenberg ကဘယ်လ်ဂျီယံနိုင်ငံ Brussels မြို့မှာဒီကနေ့ပြောပါတယ
် We have heard the signs from Moscow about
တန်တမာရေးအရာဂျိုးပတ်မှုတွေဆက်လုပ်သွားဖို့အသင့်ရှိတဲ့လက္ခဏာမျိုးရုရှားဘက်ကပြောဆိုတာတွေကိုကျွန်တော်တို့ကြားပါတယ်။ဒါပေမဲ့လက်ရှိမြေပြင်အခြေအနေမှာတင်းမာမှုတွေလျော့သွားတာကိုတော့အခုထိမတွေ့ရသေးပါဘူး။ပြောတဲ့အတိုင်းမဟုတ်ဘဲရုရှားဘက်ကစစ်အင်အားတွေဖြည့်ပြီးခြားထားတာကိုပဲတွေ့နေရပါတယ်လို့နေတိုးမဟာမိတ်အဖွဲ့အတွေ့ရင်မှုချုပ် Jens Stoltenberg ကပြောသွားတာပါ။ရုရှားဘက်ကတပ်တွေတိုးချထားပြီးယူကရိန်းကိုအခြေမွေဝင်သိမ်းနိုင်တဲ့အခြေအနေကိုဆက်ပြီးထိန်းထားတဲ့အကြောင်းနေတိုအတွင်းရေးမှူးချုပ်ကပြောဆိုပါတယ်။အခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့လည်းပြောပါတယ်။ယူကရိန်းအရေးနဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin အပါအဝင်နေတိုမဟာမိတ်အဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေဘယ်လ်ဂျီယံနိုင်ငံ Brussels မြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။